အဝိဇ္ဇာကိုဥကောင်းပြု၍ဟောတော်မူပုံကားဆိုတာခေါင်းစဉ်ဖြစ်သွားပြီလိုင်းတာပါသံဃာမေကိုအနေနဲ့ယေရှုတော်ရှင်မြတ်စွာဘုရားသည်ဝိဤခေါင်းတရားများအနက်အဝိဇ္ဇာကိုအခေါင်းပြု၍ဥကောင်းပြု၍ဟောတော်မူပုံပြောပြပါဆိုတာဖြေရလိမ့်မယ်เนาะဒါကြောင့်ဝိဇ္ဇာကိုဥကောင်းပြု၍ဟောတော်မူပုံကယဟန်တို့လက်သေးဝင်စမယ်ဤကာလမှရှင်း၌အဝိဇ္ဇာသည်မဖြစ်ခဲ့မရှိခဲ့သည်ထိုမှနောက်၌စ၍ဖြစ်လာခဲ့သည်တွင်ပိတ်လိုက်စ၍ဖြစ်လာခဲ့သည်ဟုဆိုပွဲရာညာလေးထိုးမယ်လိုင်းကြရအောင်အဝိဇ္ဇာဤရှေးဖြစ်သောအစွန်းသည်မထင်ပေဒါကစောင်းနားလည်ဖို့ပြောပြနေတာတကြောင်လေးပဲမှတ်ရမှာအဝိဇ္ဇာရဲ့ရှေးမှာဖြစ်ခဲ့ဘူးတဲ့အစွန်းသည်မထင်ဘူးအနမတက်ကတန်တရားလေခဲ့တဲ့နေရာအဝိဇ္ဇာဘယ်ကစလဲဘယ်ဘဝကစခဲ့တယ်လဲလို့ပြောเสียရရှိလားဟုတ်လားဘဝတွေတန်တရားတွေလဲတာအဝိဇ္ဇာကနေစခဲ့တာပဲမဟုတ်ဘူးလားအဲ့တော့ဘယ်ဘဝလောက်မှာအဝိဇ္ဇာစဖြစ်တယ်လဲပြောလို့မရဘူးအဝိဇ္ဇာဤရှေးနိုင်ဖြစ်တော့အစွန်းသည်မထင်ပေသက်ရှိမယ်ယဟန်တို့ဤအတိုင်းပင်ဤစကားကိုငါဖျားဟောဆိုအပ်ပေသည်ရင်ဆောင်လေးဖြတ်ဒါဆိုရင်ညငါဤစကားကိုဟဲ့လားဤအတိုင်းပင်ဤစကားကိုငါဖျားဟောတယ်ဆိုတော့ငါဖျားဟောတဲ့စကားမှာ main တစ်ချက်ကလေးကပြောချင်တာကအဝိဇ္ဇာရဲ့ရှေးပြတဲ့အစောမထင်ဘူးလို့ငါဖျားဟောခဲ့ဘူးတယ်အဝိဇ္ဇာဘယ်ကစတယ်လဲရလို့ပြောလို့မရပါဘူးတဲ့ဒါပေမဲ့အဝိဇ္ဇာဘယ်ကစလဲလို့ပြောလို့မရပေမဲ့ထို့သို့ပင်ဟောဆိုတော်လဲလိုင်းတမ်းနဲ့ဤအဝိဇ္ဇာဤအကြောင်းဤဝိဇ္ဇာရဲ့အကြောင်းအဝိဇ္ဇာရဲ့အကြောင်းကဘာပါလဲဟောလိုင်းစက်တာအာတဝကြောင့်အာတဝလေးအယောင်ရှင်အာတဝကြောင့်အဝိဇ္ဇာဖြစ်ပေါ်သည်ဟုအဝိဇ္ဇာရဲ့အကြောင်းကတော့ထင်လားမထင်ဘူးလားဒါဆိုရင်အဝိဇ္ဇာဘယ်ကစလို့ပြောလို့မရပေမဲ့အဝိဇ္ဇာဘာကြောင့်ဖြစ်လို့တော့ပြောလို့ရလားမရလားဒါဆိုရင်ကျမတို့အဲ့ဒါလေးနဲ့ဆက်ပြီးတော့ဟိုခလေးလိုပဲမှတ်ကြစို့ရှေးရှေးတုန်းကသင်ရတော်ကျမ်းစာသည်နောက်နောက်သင်တော်ကျမ်းစာကိုအထောက်အပံ့ဖြစ်စေခြင်းအကျိုးငါဓမ္မမိတ်ဆွေတို့ငငယ်တုန်းကသင်ခဲ့တဲ့စာလေးတစ်ကြောင်ပြန်ပြောပြမယ်ဟုတ်ပြီနော်စာလေးတစ်ကြောင်စာငငယ်တုန်းကသင်ခဲ့တဲ့စာထဲမှာလေဟိုငငယ်တုန်းကအဘိဓမ္မာသင်စဉ်တုန်းကမေခွန်လေးတစ်ပုဒ်အဲ့တော့အခုအတက်ကရှိလာပြီ။ဘာလို့ဝိသုဒ္ဓိမဲ့တတရဆင်းညီရောက်နေပြီမဟုတ်ဘူးလား။ဟုတ်တယ်လား။ကြော်တဲ့တော့မသိပါဘူးနော်။အဲ့တော့အရင်တော့ကတင်ငယ်ဘူးတယ်လေ။ဒီဘာမေးစေများ။ဟိုကျွန်တော်တို့မေခွန်လေးတစ်ပုဒ်မှာဟဲ့လား။နောင်ဘဝရှိသေးလားမရှိသေးဘူးလားဆိုတော့ဒါနဲ့ပတ်သက်ပြီးတော့လေတဏ္ဍာကုံကားမကုံကားဆိုတာလေမေခွန်လေးတစ်ပုဒ်ရှိလားမဟုတ်ဘူးလား။ဒီနေရာမှာဒီပုဂ္ဂိုလ်သည်ဟဲ့လား။ငါမှာပေါ့လေ။သူမေခွန်လေးမှာကြည့်မယ်ဆိုငါမှာဘတော်မှာငါမှာတဏမဖြစ်တော့ဘူး။ तू ကပြောတယ်။တဏဟုတ်လားမဖြစ်သလားမဖြစ်သလားဆိုတာနဲ့ပတ်သက်ပြီးတော့အဝိဇ္ဇာရှိမရှိကိုကြည့်လိုက်ရင်တဏဖြစ်မဖြစ်ဆိုတာသိမသိ။သိတယ်ဟုတ်လား။ဒီမှာမေကွန်းပါတယ်လေ။နေကျွန်တော်တို့တတိယဆင့်မှတ်စုစာအုပ်မှာပါတယ်။နော်။တဏမဖြစ်တော့ဘူးလို့ပြောနေပေမဲ့တဏကုံလားမကုံလားဆိုတာဘာရှိရင်တဏရှိမှာလဲ။အဝိဇ္ဇာရှိမယ်တဏရှိရင်နောင်ဘဝရောရှိအောင်မလားမရှိဘူးလား။အဲဒါကြောင့်လူချင်းစရာအာယုံနေနဲ့မတွေ့ရင်တဏှာလောဘမဖြစ်သေးဘူး။ဒါပေမဲ့လူချင်းစရာအာယုံတွေ့လာရင်တော့တဏှာလောဘဖြစ်မှာပဲ။ဒါကြောင့်တချို့ပုဂ္ဂိုလ်တွေကငါလောဘနေတယ်။ငါမှလူချင်းစရာဘာမှလိုတယ်ဆိုတာမရှိဘူးလို့ပြောထားတယ်။အဲ့ဒီဟာဟုတ်မဟုတ်ဆိုတာနဲ့ပတ်သက်ပြန်ကြည့်ရင်သူ့မှာအဝိဇ္ဇာရှိတဲ့၍တဏှာရှိမယ်။ဒါလေးပဲဒီပုံစံလေးပဲ။နော်အဲ့ဒါတတိယဆင့်မှတ်စုထဲမှာပါတယ်။အဲ့တော့အဲ့ဒီပုံစံလေးအတိုင်းပဲငငယ်တော့ကတင်တာဆိုတော့အဲ့ဒါလေစာမွေးမေးခွန်းနေပိုင်းမှာတိတ်မမေးတော့မေးကောင်းမေးမှာပေါ့လေ။နော်ဒါပေမဲ့အဲ့ဒါလေပြန်သတိရအောင်ရမလားမသိဘူး။ခုပြောတော့သတိရလား။ဝိဘုဒ္ဓယုံလားအဝိဘုဒ္ဓယုံလား။ခင်းနေရှားရှားသတိရလားမထင်မရှားဝိုးတဝါလား။အေးလေအသက်တွေလည်းကြီးပြီ။ငငယ်တော့ကလည်းတင်တာတော့မေးလောက်ရောပေါ့နော်။အဲ့တော့အဲ့ဒီပုံစံမျိုးလေးပဲ။အဲ့တော့ဒီနေရာမှာလေဟုတ်လားအဝိဇ္ဇာသည်အဝိဇ္ဇာရဲ့ရှေးဖြစ်ခဲ့တဲ့အဝိဇ္ဇာဘယ်ကစလာပြောလို့မရခဲ့ပေမဲ့ဘယ်အချိန်လောက်ခေကသစ္စာလေးပါပုပ္ပန္နအပ္ပန္နပရိစ္ဆသမုပ္ပတ်ကိုဖုံးကွယ်ထားတဲ့အဝိဇ္ဇာကြီးစဖြစ်တယ်လဲဆိုတာမပြောတတ်ဘူးသို့တော်လဲအဝိဇ္ဇာရဲ့အကြောင်းမထင်ဘူးအဝိဇ္ဇာရဲ့ရှေးဖြစ်ခဲ့တဲ့ အဆုံးရှင်းဖြစ်သောအဆုံးမထင်ပေမဲ့အဝိဇ္ဇာရဲ့အကြောင်းတော့ထင်တယ်ထင်မထင်ထင်စာချက်တော့ဒါပဲမှတ်မထင်နာကအဝိဇ္ဇာရဲ့ရှင်းဖြစ်တဲ့အဆုံးတော့မထင်ဘူးအဝိဇ္ဇာဖြစ်တဲ့အဆုံးတော့မထင်ပေမဲ့အဝိဇ္ဇာရဲ့အကြောင်းတော့ထင်တယ်အဝိဇ္ဇာအကြောင်းကအာသဝအဲ့ဒါဗမာစကားပဲခုရေးထားတာဗမာစာဟုတ်လားဗမာစာပဲမဲ့အဲ့လိုမပြောရင်ဖတ်ရင်းနဲ့လေအဲ့ရအစနေအဆုံးဖတ်သွားဘာပြောမှမသိဘူးပြန်ဖတ်အလွတ်ကျက်ခလုတ်တိုက်မိအဲ့တော့ခုဆိုရင်မှတ်မိပြီနော်ငါဖျားဘယ်လိုခေါ်ခဲ့လဲဖျားဘယ်လိုခေါ်ခဲ့လဲယဟန်တို့ဤကာလမှရှင်း၌အဝိဇ္ဇာသည်မဖြစ်ခဲ့မရှိခဲ့သေးသောဘွေရာလို့ပြောတဲ့အတွက်ကြောင့်လက်သေးခွင်းနဲ့ထည့်ထားတဲ့ဇကားကဒါဇကားအနေနဲ့ပြောနေတာဒီကနေရှေးတုန်းကဝိဇ္ဇာမဖြစ်ခဲ့ပဲနဲ့ဒီနောက်မှဖြစ်တယ်လို့သိုးဘွေရာမရှိပေါ့သိုးဘွေရာမရှိဘူးဆိုတော့ဒီစာပိုက်ကိုကျမတို့ကစာဇကားပြောတဲ့နေရာမှာတင်စားတဲ့နေနဲ့ပဲထည့်ထားမယ်မိန်းစာကြောင်းလေးကမြတ်စွာဘုရားပြောခြင်းနဲ့အဓိပ္ပာယ်ကအဝိဇ္ဇာဤရှေးဖြစ်သောအစွန်သည်မထင်ပေမထင်တာကအဝိဇ္ဇာဖြစ်ခဲ့တဲ့ဘယ်ကစပြီးတော့ဖြစ်ခဲ့တယ်ဆိုတော့အစွန်းပုပ်ဗန္ဒမထင်ဘူးဟုတ်ပြီနော်သို့တော်ဘာကတော့ထင်မယ်ဆိုတော့ဘင်းဟောဆိုတော့ယဟန်တို့ဤတိုင်းနဲ့ဤစကားကိုငါပြန်ဟောဆိုသည်ဆိုတော့ထားလိုက်အဲ့ဒါထပ်ပြောတော့ကျွန်တော်တို့ကရှုပ်သွားတော့မယ်ဟုတ်ကဲ့ဘာပြောမှန်းတော့မသိတော့ဤတို့ဘင်းဤတိုင်းနဲ့ဤစကားကိုငါပြန်ဟောတယ်ဖခင်ကတော့အထူးပြုပြီးပြောခြင်းတာငါဒီလိုပဲပြောတယ်လို့ပြောခြင်းတာအမအဲ့လိုပြောတာနဲ့ကျမတို့ကမူလနားလေတာလေးကပျောက်သွားတော့မယ်အဲ့ဒါကြောင့်အဲ့ဒါကချန်ရခဲ့ပဲကြော်လိုက်မယ်ထို့သို့ဘင်းဟောဆိုတော်လဲဤအဝိဇ္ဇာဤအကြောင်းအာတဝကြောင့်အဲ့တော့အဝိဇ္ဇာဤအကြောင်းအာတဝကြောင့်အဝိဇ္ဇာဖြစ်ပေါ်သည်ဆိုတာကအဖြေလေးဒါပေမဲ့မူရင်းလေးကိုပြောရင်အဝိဇ္ဇာရဲ့အကြောင်းတော့ထင်သေးတယ်အဝိဇ္ဇာရဲ့ရှေးဖြစ်တဲ့အစွန်ကမထင်ဘူးဒါပေမဲ့အဝိဇ္ဇာရဲ့အကြောင်းကထင်တယ်အဝိဇ္ဇာရဲ့အကြောင်းဒီဘယ်ရလဲဒါပဲပေါ့အဲ့ဒါကိုစာအထက္ခတာဆရာသူတို့ရဲ့အဖြေနဲ့တစ်ခါလဲထည့်လိုက်တော့အဝိဇ္ဇာရဲ့အကြောင်းအာတဝဆိုတာကတော့အာတဝကြောင့်အဝိဇ္ဇာဖြစ်ပေါ်တယ်ဟုအဝိဇ္ဇာရဲ့အကြောင်းကတော့ထင်တယ်ဆိုတော့ကျမတို့ကမိန်းကြောက်သွားရောနားလဲပြီနော်ဒါကြောင့်အဝိဇ္ဇာကိုဥကောင်းပြုပြီးဟောတဲ့နေရာမှာမြတ်စွာဘုရားဒီဘလို့ပြောခဲ့တယ်လဲမိန်းလူကြီးနှစ်ချက်ပဲပြောမယ်အဝိဇ္ဇာဤရှေးဖြစ်သောအစွန်းဒီမထင်ပဲဟုဒါပေမဲ့အဝိဇ္ဇာရဲ့အကြောင်းကထင်တယ်ထင်သေးတယ်ဒါပဲဟုတ်ပြီနော်အဲ့ဒီလိုပဲဘဝတဏှာကိုဥကောင်းပြု၍ဟောတော်မူပုံကလိုင်းတထားဒါဆိုရင်အဲ့ဒီအပေါ်ကအောက်စာတွေလောကမဖက်ပဲနဲ့ခေါင်းစဉ်လေးပဲကြည့်ပြီးတော့အပေါ်စာကြောင်းနှစ်ချက်အတိုင်းပြောရင်တဘဝတဏှာဤရှင်းပြတော်အစွန်းသည်မထင်ဘဝတဏှာဤအကြောင်းတော့ထင်တယ်ဒါဆိုရင်တဏှာရဲ့အကြောင်းကဘယ်ရလဲတဏှာရဲ့အကြောင်းကဝေဒနာပေါ့အဲ့ဒါဆိုဒီစာပိုက်ဖတ်လို့ရပြီအဲ့တော့ကျွန်မတားပါဝိုင်းမှာလက်သေးခွင်းနဲ့ထည့်ပါမြှားထုတ်ပါမပြောနောက်တစ်ပိုက်ကိုအပေါ်ကြည့်ပြီးတော့အဲ့တိုင်းလို့တော့ဖတ်တော့နင်မဆိုခလေးလိုရွယ်ပါနေမယ်တရွတ်တက်ကိုယ့်အကိုတားပြီးတော့ဖတ်တော့ဘဝတဏှာကို